Republican သမ္မတလောင်းဒေါ်နယ်ထရမ်ကအမျိုးသမီးတွေပေါ်စော်ကားတဲ့သဘောထားမျိုးနဲ့ပြောခဲ့တဲ့ဗီဒီယိုဟောင်းတစ်ခုထွက်ပေါ်လာခဲ့ပြီးတဲ့နောက်ထင်ရှားတဲ့ Republican ပါတီဝင်အတော်များများကသူဟာသမ္မတဖြစ်ဖို့မသင့်လျော်ဘူးလို့လူသိရှင်ချပြောကြားခဲ့သလိုတချို့ကလည်းသမ္မတလောင်းဖြစ်ခါနှုတ်ထွက်ဖို့တိုက်တွန်းနေကြပါတယ်။ဒါပေမဲ့ပြည်내တချို့မှာအစောပိုင်းမဲပေးပွဲတွေကိုစတင်နေကြတာပြီးနေကြပြီဖြစ်တာနဲ့အတူတခြားသမ္မတလောင်းအသစ်နာမည်ကိုပါတီခေါင်းဆောင်တွေဘက်ကအဆိုပြုမယ်မပြုဘူးဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။လောလောဆယ်မှာတော့ Trump ကသာ Republican ပါတီသမ္မတလောင်းအဖြစ်ဆက်လက်ရှင်းပြနေတဲ့အကြောင်း VOA သတင်းတောက် Michael Bowman တုံသက်တင်ပြထားတာကိုမတ်စုမြတ်မော်ကပြောပြပေးပါမယ်ရှင
်။အမျိုးသမီးတွေအပေါ်စော်ကားမော်ကပြောကြားခဲ့တဲ့ Donald Trump ရဲ့စကားကြောင့်ရွေးကောက်ပွဲကျင်းပဖို့တလားတာမလိုတော့တဲ့အချိန်မှာဘလို့အကြောင်းပြချက်နဲ့မှခွင့်လွှတ်စရာအကြောင်းမရှိဘူးဆိုပြီးသူ့ရဲ့ပါတီတွင်းကပဲဝေဖန်ဆန့်ကျင်သူတွေပုံများလာနေပါတယ
်။ I respectfully ask you with all due respect to step aside.
အထက်လွှတ်တော်အမတ် Mike Lee က Donald Trump ကိုသမ္မတလောင်းအဖြစ်ကနေနှုတ်ထွက်ပေးပါလို့ ABC ရုပ်သံရဲ့ This Week နိုင်ငံရေးဆွေးနွေးခန်းအစီအစဉ်ကနေတောင်းဆိုခဲ့တာဖြစ်ပါတယ်။လူသိများကြော်ကြားသူတယောက်အနေနဲ့အမျိုးသမီးတွေကိုကိုထိလက်ရောက်အခွင့်အရေးယူလှုပ်ချင်တာလှုပ်လို့ရတယ်ဆိုပြီး2005ခုနှစ်တုန်းက Donald Trump ပြောကြားခဲ့တဲ့ဗီဒီယိုဖိုင်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာနိုင်ငံခြားရေးဝန်ကြီးဟောင်း Condoleezza Rice ကနေအထက်လွှတ်တော်အမတ် John McCain အထိ Republican Party ရင်းမှဩဇာညောင်းသူတွေက Donald Trump ဟာသမ္မတလောင်းဖြစ်ဖို့သင့်တော်သူမဟုတ်ဘူးလို့လူသိရှင်ကြားထုတ်ပြောလာခဲ့ကြပါတယ
် If anyone spoke to my wife or my daughter
အမျိုးသမီးတွေနဲ့ပတ်သက်လို့ Trump ပြောခဲ့သလိုသူ့ရဲ့မိန်းမဒါမှမဟုတ်သူ့ရဲ့သမီးဒါမှမဟုတ်သူ့ရဲ့ညီအမ၅ယောက်ကိုသာပြောခံရမယ်ဆိုရင်သူ့အနေနဲ့ဒီလိုလူမျိုးကိုရွေးချယ်မှာမဟုတ်ပါဘူးလို့အထက်လွှတ်တော်အမတ် Mike Lee ကပြောနေတာပါအရင်သူပြောခဲ့ဘူးတဲ့စကားနဲ့ပတ်သက်လို့ Trump ကတောင်းပန်ခဲ့ပေမဲ့လည်းသမ္မတလောင်းနောက်ထပ်တယောက်ကိုအစားထိုးရွေးချယ်ခြင်းသူတွေ Republican Party ထဲမှာပိုပိုပြီးတော့များလာနေပါတယ
် You know we can talk about other candidates people like Bob Gates Condoleezza Rice Governor
ရင်ကကိုယေဝင်ဟောင်း Bob Gates တို့ Condoleezza Rice တို့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့တွေကရွေးချယ်လို့ရနိုင်ပါတယ် John Kasich ကိုဆိုရင်သမ္မတလောင်းအဖြစ်ကျွန်တော်အခိုင်အမာထောက်ခံပါတယ်
This week's Winnegan season မှာ Republican အောက်လွှတ်တော်အမတ် Charlie Dent ပြောကြားသွားတာပါ Republican Party ဥက္ကဋ္ဌ Renis Priebus ကဆိုရင်လဲတနင်္ဂနွေနေ့တုန်းက TV အစီအစဉ်တွေမှာပါဝင်ဖို့စီစဉ်ထားတာတွေကိုဖျက်ခဲ့ပါတယ်ခုလို Trump အပေါ်ကန့်ကွက်ဆန့်ကျင်နေကြသူတွေရှိပေမဲ့လဲသူ့အပေါ်အမာခံထောက်ခံနေသူတွေကတော့ Trump ဟာမယိမ့်မယိုင်ဆက်လက်ရှင်ပြိုင်သွားလိမ့်မယ်လို့ဆိုပါတယ
် He is not going to drop out He's got the most votes of any candidate
သူကတော့နှုတ်ထွက်မှာမဟုတ်ပါဘူး Republican Party တမိုင်းမှာအရင်ပြိုင်ဆိုင်ခဲ့ဘူးသူသမ္မတလောင်းတွေတဲ့ကိုသူကထောက်ခံမှုမဲ့ပိုရထားသူဖြစ်ပါတယ်။သူ့ကိုယုံကြည်လို့တက်တက်ကြွကြွအားပေးထောက်ခံနေကြသူတွေလည်းရှိပါတယ်
။ New York မြို့တော်ဝန်ဟောင်း Rudy Giuliani ဖြစ်ပါတယ်။လွှတ်တော်မှာအမတ်နေရာအများစုရရှိထားတဲ့ Republican Party အနေနဲ့သဘောထားကွဲမှုတွေ၊ယုံကြည်မှုပြက်ပြားမှုတွေရှိနေတာကြောင့်အများစုအခြေအနေပြန်ရနိုင်ဖို့စိန်ခေါ်မှုတွေလည်းရှိလာနိုင်ပါတယ်။ဒီအချက်ကဒီမိုကရက်တစ်ပါတီအတွက်အခွင့်အလမ်းကောင်းဖြစ်တယ်လို့ဒီမိုကရက်တစ်ပါတီယာယီဥက္ကဋ္ဌဒေါ်နယ်ဘရာဇီလ်ကမြင်ပါတယ
်။ We have a great opportunity the Democratic Party
ကျွန်တော်ဒီမိုကရက်တစ်ပါတီအတွက်အခွင့်အလမ်းကောင်းကြီးတစ်ခုပါ။အောက်လွှတ်တော်မှာလည်းအမတ်နေရာအသာစီးပြန်ရအောင်လုပ်နိုင်တဲ့အခွင့်အလမ်းကြီးဖြစ်တယ်လို့ကျွန်မကတော့ယုံကြည်ပါတယ်။
အခုလိုပြိုင်ဘက်ပါတီကြီးနှစ်ခုကြားဒေါ်နယ်ထရမ့်အပေါ်အာယုံဆိုင်ဆွေးနွေးစရာဖြစ်နေချိန်မှာထရမ့်ကတော့သူ့အပေါ်ဝေဖန်နေကြသူတွေဟာတမာတိရှိသူလို့ဆိုပြီးအပြောတစ်မျိုးအလုပ်တစ်မျိုးလုပ်နေကြသူတွေဖြစ်တယ်လို့ Twitter လူမှုကွန်ရက်ပေါ်ကနေတနင်္ဂနွေနေ့တုန်းကတုံ့ပြန်ခဲ့ပါတယ်ရှင်